Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ် March 2ရက်ကြာသာပတေးနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American ရှင်းနေရုပ် Jeff Sessions ကအမေရိကန်နိုင်ငံဆိုင်ရာရုရှားတာမတ်ကြီးနဲ့ပြီးခဲ့တဲ့နေ့ထက်တွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အတိုက်ခံဒီမိုကရတီရဲ့ PRP ခံရရပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့တည်ဆုံမှုနဲ့ဆက်နွယ်ပြီးထိမ့်သိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအာဏာပိုင်တွေနေရက်ပြန်ဖို့စီစဉ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့ညနေနားဆင်ကြမဲ့သတင်းလွှာတွေထဲမှာရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြဿနာနဲ့ပတ်သက်လို့ဆင်ရမှာကတော့
လူလို့စီကလူတွေနဲ့တွဲဆုံပြီးတော့အနယ်ဘိုင်းလောက်အောင် verify လောက်အောင်ဒီစဖို့လို့လဲအဲ့ဒါပြီးတော့မှအရေးအတွက် block ဆိုတဲ့ဟာကကျွန်တော်တို့ကထွက်လာမှာဖြစ်တယ်လူဟာဖြစ်တော့ကျွန်တော်တို့
မြန်မာသမ္မတရုံပြောခွင့်ရဦးစောထေးပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒီအကြောင်းနဲ့တူဒီကနေ့ကြားရတဲ့တောင်သူလက်သမားနဲ့မှာတောင်သူလက်သမားတွေအတွေ့သမ္မတကဘာတွေကတိပြုပြောဆိုခဲ့တယ်လဲဆိုတာနဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငီထိုက်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်နိုဝင်ဘာသမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကဂျာဝန်ဆွတ်ဖက်ခဲ့မှုအတွက်စုံစမ်းစစ်ဆေးရမှာရှင်းနေရုပ် Jeff Sessions ကငင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဒါမှမဟုတ်ယာရုကနှုတ်ထွက်ပေးဖို့ဒီမိုကရက်လွတ်တော်မတ်တီကတောင်းဆိုလိုက်ကြပါတယ်ရှင်းနေရုပ် Sessions ဟာအမေရိကန်နိုင်ငံရဲ့ဆန်ရရုရှားတာမတ်ကြီးနဲ့ပြီးခဲ့တဲ့နှစ်ထဲတွေ့ဆုံတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်တိုက်ခံတွေကတောင်းဆိုခဲ့ကြတာပါတလွတ်တော်မတ်တာဝန်ယူခဲ့ပြီးတဲ့ Sessions ဟာသမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲမှာရှင်းပြမှုအားပေးခဲ့သူတူဖြစ်တယ်လို့မဲဆော်ဘဲမှာအကြံပေးပုဂ္ဂိုလ်တူဖြစ်နေတယ်တာဝန်ယူခဲ့သူဖြစ်ပါတယ်။သမ္မတထရန့်ရဲ့မဲဆော်ဘဲတာဝန်ရှိသူတရားရောက်ဟာရုရှားနဲ့အဆက်အသွယ်ရှိကြောင်းအထောက်အထားတွေထွက်ပေါ်လာခဲ့ရင်သူ့အနေနဲ့မလုပ်မလဲလို့အမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတည်ပြုခန့်အပ်ဖို့ဇန်နဝါရီလရဲ့လွှတ်တော်မှာကြားနာစဉ်မေးခွန်းထုတ်ခံခဲ့ရစဉ်တုန်းကတော့သူ့အနေနဲ့ရုရှားနဲ့အဆက်အသွယ်မလုပ်ဘူးတဲ့အတွက်မှတ်ချက်ပေးစရာမရှိကြောင်းဖြေကြားခဲ့တာပါ။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဇူလိုင်လကရီပပ်ဘလစ်ကန်နိုင်ငံလုံးဆိုင်ရာညီလာခံအတွင်းတရားကျင့်ပတဲ့အခမ်းအနားတစ်ခုမှာသူဟာရုရှားတာမတ်ကြီးဆာဂေးခစ်လီယက်နဲ့တွေ့ဆုံခဲ့တယ်လို့စတင်မာလာမှာလည်းလွှတ်တော်ရုံးခန်းမှာထပ်မံတွေ့ဆုံခဲ့တာပါ။တရားရေးဝန်ကြီးဌာနပြောခွင့်ရသူဆာရာ X အစ်ကဖလောကတော့လွှတ်တော်ကျမ်းစာပွဲမှာကျမ်းသစ္စာကျိန်ဆိုပြီးထွက်ဆိုခဲ့တဲ့အထက်မှာအတိတ်ပဲအောက်လွှမ်းနိုင်တဲ့ပြောဆိုမှုမျိုးတစုံတရာမပါဘူးလို့လည်းပြောဆိုခဲ့ပါတယ်။သူ့အနေနဲ့သမ္မတထရန့်ရဲ့ COE အဖွဲ့နဲ့ရုရှားတို့ကြားအဆက်အသွယ်ရှိမရှိမေးခွန်းထုတ်ခံရတာဖြစ်ပြီးတက်လွှတ်တော်အမတ်နဲ့လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင်အဖြစ်တွေ့ဆုံခဲ့ခြင်းရှိမရှိမေးမြန်းခံရတာမဟုတ်ဘူးလို့လည်းတုံ့ပြန်ထားပါတယ်။
American သမ္မတဘရက်ကိုဘားမှာတာဝန်ယူစဉ်ကာလအတွင်းအစိုးရအရာရှိတချို့က Donald Trump ရဲ့သမ္မတရွေးကောက်ပွဲဆိုင်ရာစည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုနောက်ပိုင်းစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့ရှိအောင်ဆောင်ရွက်ခဲ့ကြတယ်လို့ New York Times သတင်းစာကြီးကရေးသားလိုက်ပါတယ်။လက်ရှိနဲ့အရင်တုန်းကအစိုးရတာဝန်ရှိသူတဒါဇင်ဝက်ကျော်လောက်ကိုခိုးကားပြီး New York Times သတင်းစာကြီးကရေးသားတာဖြစ်ပါတယ်။ဒီတဲကတချို့ကဆိုရင်လွှတ်တော်ကထိထိရောက်ရောက်စုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စတွေပေါ်မှာစိတ်ဝင်တစားရှိလာအောင်ပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ Donald Trump ရဲ့အဖွဲ့တို့ကြားဥရောပကမြို့တွေမှာတွေ့ဆုံဆွေးနွေးမှုတွေကလို့ဖော်ပြတဲ့အချက်လက်တွေကိုတော့ဗြိတိန်၊နယ်သာလန်တို့အပါအဝင်အမေရိကန်ရဲ့မဟာမိတ်တွေကြီးကရရှိတာလို့လည်းသတင်းမှာဖော်ပြပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ထရန့်ရဲ့အဖွဲ့ကြားဆက်သွယ်ဆွေးနွေးပြောဆိုမှုတွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီကကြားပြတ်ရယူခဲ့တယ်လို့လည်းသတင်းကဖော်ပြပါဗျ။ရုရှားထောက်လှမ်းရေးအရာရှိတွေနဲ့ထရန့်ရဲ့သမ္မတရွေးကောက်ပွဲဆိုင်ရာစည်းရုံးလှုပ်ရှားရေးအဖွဲ့နဲ့ဆက်နွယ်သူတွေကြားအချင်းချင်းတွေ့ဆုံခဲ့ကြတဲ့အချက်အလက်တွေအမေရိကန်အာဏာပိုင်တွေမှာရှိနေတယ်ဆိုတဲ့ New York Times သတင်းစာကြီးရဲ့အစောပိုင်းသတင်းရှင်းတာဖော်ပြမှုကိုတော့ Mr. Trump ကညင်းဆိုထားပါဗျ။သမရအင်ပြူရောအရာရှိရှောင်းစပိုက်ဆာကတော့အခုထွက်ပေါ်လာတဲ့သတင်းမှဆိုရင်လည်းအချက်အလက်အစ်စ်ဘာမှမပါဘူးလို့တုံ့ပြန်ပါတယ်။သမရအိုဘားမားရဲ့ညွှန်ကြားချက်နဲ့ဆောင်ရွက်ခဲ့တဲ့ထောက်လှမ်းရေးဆိုင်ရာသုံးသပ်ချက်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကဒေါ်နယ်ထရန့်ရွေးကောက်ပွဲမှာအသားစီးရစေရည်ကူညီတဲ့အနေနဲ့နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲအပေါ်လွှမ်းမိုးရေးဆောင်ရွက်ဖို့ညွှန်ကြားခဲ့တယ်လို့ကောက်ချက်ချခဲ့တာဖြစ်ပါတယ်။
စီးရဲနိုင်ငံအယ်ဘတ်မြို့အနီးအမေရိကန်ကအားပေးထောက်ခံထားတဲ့စီးရဲတပ်ဖွဲ့တွေပေါ်ရုရှားနဲ့စီးရဲလီတပ်တွေကမှာယွန်းဘုံကျဲချခဲ့ပြီးအမေရိကန်တပ်ဖွဲ့တွေကတော့ကီလိုမီတာအနည်းငယ်လောက်မှာရှိနေခဲ့တဲ့အကြောင်းယူရဲနိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်။ဘုံကျဲတက်ခဲမှုကြောင့်အယ်ဘတ်မြို့တောင်ဘက်နဲ့အရှိဘက်ကခြေရွာတွေမှာ IS သွေးကြွတွေကိုတက်ခတ်နေတဲ့စီးရဲအရညွန်ပေါင်းဖွဲ့ဝင်တွေထိခိုက်မှုရှိခဲ့ကြောင်း IS သွေးကြွချင်းမုံကြီးမဟာမိတ်ဖွဲ့ရဲ့အမေရိကန်တပ်မှုဒုတိယဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကယူရဲနိုင်ငံဘက်ကမြို့တော်ကနေတင်းတော်တွေကိုတယ်လီဖုန်းကပြောဆိုခဲ့တာပါထိခိုက်ဒေဆုံးမှုကင်းကနန်အတီချန်နဲ့ပတ်သက်လို့စီးရဲတပ်ဖွဲ့တွေကိုမင်းမြတ်မှုလဲပြောဆိုခဲ့ပါတယ်ရွာတွေကိုဘုံကျဲခံရတဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေက4-5ကီလိုမီတာလောက်အကွာကအချံပေးကုတ်ကွဲနေကြောင်းလဲကျူးဖို့ကြိုကြီးတောင်ဆန်ကပြောဆိုခဲ့ပါတယ်ဒီနောက်မှာတော့ပိပကတ်တွေကိုရှောင်ရှားဖို့စီစဉ်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းကနေအဆက်အသွယ်လုခဲ့ရမှာတော့ရုရှားဘက်ကတက်ခိုက်မှုတွေဝန်ခံခဲ့ပြီးဘုံကျဲနေရာတွေကိုရပ်ဆိုင်းခဲ့တယ်လို့လဲပြောပါတယ်ရုရှားနဲ့စီးရဲတပ်ဖွဲ့တွေအနေနဲ့ဘုံကျဲခဲ့တဲ့ရွာတွေကိုအားစစ်သွေးကြွတွေထိန်းချုပ်ထားတယ်လို့ထင်ခဲ့ကြအောင်ရတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းလဲဒုဖို့ကြီးတောင်ဆန်ကဒင်းတောက်တွေကိုပြောဆိုခဲ့တာပါဒါပေမဲ့လည်းရုရှားကဝဲဝင်ကြီးဌာနကတော့ရုရှားနဲ့စီးရဲစစ်လေယာဉ်တွေကအမေရိကန်ကထောက်ခံမှုပေးထားတဲ့တပ်တွေကိုတက်ခတ်ခဲ့တာတွေမရှိဘူးလို့ညှင်းဆန်ထားပါတယ်တက်ခတ်မှုမဖြစ်ခင်မှာအမေရိကန်စစ်တပ်နဲ့ဆက်သွယ်မှုရှိခဲ့တယ်လို့အမေရိကန်ဘက်ကညွန်ပြခဲ့တဲ့နေမျိုးတွေကိုလည်းတက်ခတ်မှုတွေမလုပ်မိအောင်ရှောင်ရှားခဲ့တဲ့အကြောင်းလဲရုရှားကဝဲဝင်ကြီးဌာနကပြောဆိုထားပါတယ်
တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်ကနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံပြီးမြမငင်းချမ်းရေးဆွေးနွေးပါတယ်။တနိုင်ငံလုံးအဖြစ်ရာစာချုပ်မှာလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဝင်အားလုံးဆွေးနွေးပွဲစကားဝိုင်းမှာပါဝင်လာစေဖို့တိုက်တွန်းရေးမှာတရုတ်အစိုးရကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့ဆိုတာကိုဒေါက်ဆန်းစုကြည်ကဩဂုတ်လအတွင်းတရုတ်နိုင်ငံခီးစင်မှာပြောဆိုခဲ့တာလို့လဲသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါတယ်။မြမငင်းချမ်းရင်မှာတရုတ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေတပ်မတော်နဲ့မြမအစိုးရတို့ကြားပေါင်းကူတရားအဖြစ်ဆောင်ရွက်သွားမယ်ဆိုတာကိုတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်စွန်းကော်ရှန်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုပြောဆိုခဲ့ပါတယ်။မြမငင်းချမ်းရေးတရုတ်ရဲ့လိုလားချက်ကိုနားလည်ထားပါတဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတုံ့ပြန်ပါတယ်တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်အစိုးရတို့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားယုံကြည်မှုတည်ဆောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံတော်အထိုင်အမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာလက်မှတ်မထိုးကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအလုံးကို NCA မှာလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်နိုင်ဖို့အတွက်တကားဖွင့်ထားပါတယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရကပြောပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ချွန်ရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူဖြစ်ထိမ့်သိမ့်ထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအာဏာပိုင်နဲ့နေရက်ပြန်ပို့ဖို့စီစဉ်နေပါတယ်မလေးရှားနိုင်ငံကွာလာလမ်ပါလေဆိပ်မှာဖေဖော်ဝါရီလ13ရက်နေ့ကကင်ချွန်နန်းသေဆုံးခဲ့ပြီးတဲ့နောက်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချုံချိုကိုတရင်းနှစ်ပတ်နီးပါးကြာထိမ့်သိမ့်ထားတာပါတရားစွဲဆိုအရေးမြူပဲထိမ့်သိမ့်ထားနိုင်တဲ့အချိန်ကာလတိတ်မကြံတော့သလိုတရားစွဲနေလောက်တဲ့အထောက်ထားခိုင်ခိုင်လုံလုံနဲ့မရှိတော့တဲ့အတွက်နေရက်ပြန်ပို့ရမှာဖြစ်တဲ့အကြောင်းမလေးရှားရှိနေချုပ်မိုဟာမက်အပန်ဒီအာလီကဒီကနေ့ပဲပြောဆိုလိုက်တာပါအမှုမှာအဓိကတန်ရရှိသူနှုတ်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီအစီယာနဲ့ဗီယက်နမ်နိုင်ငံကအသက်28နှစ်အရွယ်ဒေါန်တွန်ဟောင်တို့နှုတ်ကိုတော့မနေ့တုန်းကပဲလူသတ်မှုနဲ့ဆွဲချက်တင်ခဲ့တာပါသူတို့နှုတ်ဦးဆုံးကတော့ဟာတယုံမြင့်တန်ရအစီအစဉ်တစ်ခုမှာတရုတ်ဆောင်ခဲ့ရတာလို့ယုံကြည်ထားပြီးအပြစ်မရှိကြောင်းလည်းပြောဆိုထားကြပါတယ်လူသတ်မှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးတရားအထိကြခံရနိုင်ပြီးအေဒီလာမှာသူတို့နှုတ်ကိုတရားရုံးတင်စစ်ဆေးမှလည်းဖြစ်ပါတယ်သူတို့နှုတ်ကလေးစိတ်လုံးညွှန်ရေးဗီဒီယိုမှတောင်းနေမှာတည်ဆုံးသူကင်ချုံနန်းရဲ့မျက်နှာပေါ်ကိုအဝတ်တစ်ခုနဲ့အုပ်ပြီးလေးစိတ်ကနေထွက်ခွာသွားတဲ့အမျိုးသမီးနှုတ်ဖြစ်တဲ့အကြောင်းဆွဆွဲခံထားရတာပါဒီနောက်မင်း20လောက်အကြာမှာပဲကင်ချုံနန်းတည်ဆုံးခဲ့ပြီးမလေးရှားအနာဘဏ်ကတော့သူဟာအာယုံရောထိခိုက်စေတဲ့ VX တရုတ်စိတ်ကြောင့်တည်ဆုံးခဲ့ရတာလို့လည်းပြောဆိုထားပါတယ်
မြောက်ကိုရီးယားကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကအန်ဒီအကြီးလာတဲ့နျူကလ িয়ার စစ်ပွဲအတွက်စီရေလေ့ကျင့်မှုတွေထပ်ပြီးဆောင်ရွက်ခဲ့ပြီးဒီအတွက်မြောက်ကိုရီးယားနိုင်ငံကအထူးရောက်ဆုံးတံပြန်ဆောင်ရွက်မှုနဲ့တုံ့ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုပါတယ်။မြောက်ကိုရီးယားစေဦးစီးချုပ်အဖွဲ့ရဲ့ပြောခွင့်ရရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံကဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်တာဖြစ်ပါတယ်။ကျင်းညာချက်မှာတော့အမေရိကန်နေချက်တွေရဲ့မြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒတွေကိုလိုက်နာဆောင်ရွက်နေတဲ့လက်အောက်ခံနိုင်ငံတွေလို့သုံးနှုန်းဝေဖန်ထားပြီးဒီနိုင်ငံတွေကိုမြောက်ကိုရီးယားကပြစ်မှတ်ထားတိုက်ခိုက်မယ်လို့လည်းပြောဆိုထားပါတယ်ရှင်
။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြား2019ခုနှစ်တည်းစစ်ပတ်ဆိုင်ရာဆက်ဆံရေးတွေကနှေးကွေးနေတယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဆိုင်းငံ့တာကန့်သက်တာတွေတော့ရှိလာမလားဆိုပြီးမေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်။နိုင်ငံစစ်တပ်ကဒီနေ့စက်မတ်မှာတချိန်တွဲဆောင်ခဲ့ပြီးဇန်နဝါရီလ18ရက်နေ့ကတွဲဆောင်မှုမှာဒီနေ့ထဲဆွေးနွေးမဲ့အစီအစဉ်တွေပါဝင်ကြောင်းလဲအမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်အာရှနဲ့ပစိဖိတ်ရေးရပြောခွင့်ရရေးတက်တက်မှု Gary Ross က VOA ကိုပြောဆိုခဲ့တာပါ။ပုံမှန်အဖြစ်ဒီလိုအစီအစဉ်မျိုးတွေကိုပြီးခဲ့တဲ့နှစ်ထဲမှာကတည်းကကြိုတင်ပြင်ဆင်လေးရှိပါတယ်။ဒီအမေရိကန်စစ်ပတ်ဆိုင်ရာဆက်ဆံရေးကိုရပ်ဖို့ပဲဖြစ်ဖြစ်ရှော့ချဖို့ပဲဖြစ်ဖြစ်သမ္မတ Trump အစိုးရကညွှန်ကြားတာမျိုးတော့မရှိသေးဘူးလို့လည်းတမူ Ross ကပြောဆိုခဲ့ပါတယ်။ဒီကောက်ဝေးဝန်ကြီးဌာနကလည်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းအတည်ပြုခဲ့ပါတယ်။ဒီနိုင်ငံအနေနဲ့နှစ်နိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးတိုးတက်မှုဟာအရေးကြီးတဲ့ကိစ္စရဖြစ်နေသဘောထားတဲ့အကြောင်းနဲ့နှစ်ဖက်စစ်တဲ့အကြားရေရှည်တည်ထောင်ပြီးကောင်းမွန်တဲ့ဆက်ဆံရေးတွေထူထောင်ရမှာအမေရိကန်ကပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်နေအကြောင်းလည်းတရုတ်ကောက်ဝေးဝန်ကြီးဌာနပြောခွင့်ရသူကဒီနေ့ပဲပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာတော့ဖေဖော်ဝါရီလကုန်လမှာနှစ်နိုင်ငံစစ်ပတ်ဆိုင်ရာအစီအမြင့်ဆုံးပုဂ္ဂိုလ်တွေအ ਨੇ ဆုံးတစ်ချိန်တော့တွေ့ဆုံလေးရှိရပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များတဘာပတိဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကတော့အမေရိကန်နဲ့တရုတ်စစ်ပတ်ဆိုင်ရာဆက်ဆံရေးဟာနိုင်ငံရေးအရာဆက်ဆံမှုတွေနဲ့ဆက်နွယ်နေတဲ့အကြောင်းလည်းဒီနေ့ပဲပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံကအသုံးများတဲ့ငွေစက်ကူတချို့ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကဖျက်သိမ်းလိုက်တာကြောင့်အိန္ဒိယရဲ့စီးပွားရေးတည်တည်တသာကျဆင်းသွားမယ်လို့အများကခန့်မှန်းခဲ့ကြပေမဲ့လည်းအခုနောက်ဆုံးထွက်ပေါ်လာတဲ့အချက်လက်တွေအရနောက်ဆုံး၄လပတ်အတွင်းအိန္ဒိယစီးပွားရေးကျဆင်းမှုကမဆိုစလောက်ပဲရှိခဲ့ပါတယ်။ဒီအချက်ကြောင့်စီးပွားရေးပညာရှင်တွေကြားမှာလည်းအံ့ဩမှင်သက်စရာဖြစ်ခဲ့ပါတယ်။တရားဝင်ကိန်းဂဏန်းနဲ့အရာအိန္ဒိယစီးပွားရေးတိုးတက်မှုနှုန်းကပြီးခဲ့တဲ့အောက်တိုဘာလကနေဒီဇင်ဘာလအထိသုံးလတာကာလအတွင်းခုနှစ်ရာခိုင်နှုန်းအထိဖွံ့ဖြိုးခဲ့ပြီးအများစုခန့်မှန်းထားတာထက်ပိုပြီးခိုင်မာအကောင်းခဲ့ပါတယ်။ငွေဆက်ကူတချို့ကိုပေးဖြတ်ခဲ့တာနဲ့ပတ်သက်လို့အထိုက်ခံကောင်းဆောင်နေတဲ့စီးပွားရေးပညာရှင်တွေရဲ့အကြီးအကျယ်ဝေဖန်မှုနဲ့ရင်ဆိုင်ခဲ့ရတဲ့အိန္ဒိယအစိုးရအတွက်တော့စီးပွားရေးဖွံ့ဖြိုးလာတဲ့တရားဝင်ကိန်းဂဏန်းတွေကြောင့်ခေါင်းမော့စရာမျက်နှာပန်းလှစရာဖြစ်ခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းထိုက်တို့ကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့ပြဿနာနဲ့အရင်စပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့မွတ်စလင်အတိုင်းဝိုင်းဒုက္ခသည်တွေကိုနေရပြန်လဲခေါ်ဆောင်ဖို့အရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုလိုတယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်။လက်ရှိအချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုမောင်နှောဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကတွားရောက်ဖို့စီစဉ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကလက်မခံသေးဘူးလို့လည်းဆိုပါရယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကသတင်းပေးပို့ထားပါရယ်ရှင်။
ရခိုင်ဒေသပြည်ပခါရီအားလုံးဖြည့်ရှင်ဆောင်ရွက်ပြီးသွားရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာပြည်တွင်းပြန်လည်ပို့ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကမနေ့ကသတင်းစာရှင်းလင်းပွဲအတွင်မှာပြောဆိုခဲ့ပါတယ်။မွတ်စလင်ဒုက္ခသည်တွေနေရပြန်လာဖို့အရေးစစ်စစ်ဆောင်ရွက်ရမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုလည်းလိုတယ်လို့မြန်မာသမ္မတရုံးပြောခွင့်ရှိသူဦးစော်ထေကအခုလိုပြောပါရယ်။ဘင်္ဂလ
ားဒေ့ရှ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုအထူးသဖြင့်အရေးကြီးလို့လိုပါပါတယ်။
ဟုတ်ကဲ့
နိုင်ငံလည်းလုပ်နေကြအောင်ကျွန်တော်တို့တို့ဒီမှာရှိတဲ့လူတွေရဲ့ data ချက်တွေကျွန်တော်တို့ပထမဆုံးပြပါပြပါဝက်ကိုကျွန်တော်တို့ကလုပ်ဖို့လုပ်တယ်နောက်ဒုတိယအဆင့်နေနဲ့ကျွန်တော်တို့ဒီကထောင်ထားအဲတကူးမဲ့နေနဲ့ဒီဟာနေနဲ့ကျွန်တော်တို့ကတို့ပြီးသွားပြီးတော့ဟို physics identifying လုပ်ဖို့လုပ်တယ်အဲလိုရရင်ကျွန်တော်တို့တို့ဒီဟာလူတွေနဲ့တွဲဆုံပြီးတော့ identify လုပ်အောင် verify လုပ်အောင်ဒီလိုပို့လို့လေအဲ့ဒါပြီးတော့မှအရေးအတွက်ဘလောက်ဆိုတဲ့ဟာကကျွန်တော်တို့ကထွက်လာမှာဖြစ်တယ်။လူအားဖြင့်တော့ကျွန်တော်တို့လက်ခံနိုင်တယ်။သို့တော့စစ်စစ်လေးပါလက်ခံ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးရခိုင်ဒေသတွင်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေမှာဒေသခံတွေကိုတပ်ဖြတ်တာအမျိုးသမီးတွေကိုမဒိန်ကျင်တာနဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာတွေလုပ်ခဲ့တဲ့အကြောင်းလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဖေဖော်ဝါရီလ3ရက်နေ့ကအစီရင်ခံစာတည့်ထုတ်ပြန်ခဲ့ပါတယ်။ဒီအခြေအနေကိုစစ်ဆေးဖို့အတွက်ဒုသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာပြည်ပကဖြစ်ရာဒေသတွေကိုတတိယအကြိမ်တွားရောက်စစ်ဆေးခဲ့တယ်လို့ကုလရဲ့ဒီအစီရင်ခံစာဟာဆွဆွဲမှုတွေပြင်းထန်လာတဲ့အကြောင်းလူ့အခွင့်အရေးကောင်စီကိုအခုတက်ရောက်နေတဲ့မြန်မာဒုနိုင်ငံကြီးဝန်ကြီးဦးကျော်တင်ကလည်းတုတ်ပြန်ပြောဆိုထားပါတယ်။လက်ရှိမှာမောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်စစ်ဆေးဖို့စီစဉ်နေပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်မခံသေးဘူးလို့ဦးစောထေကပြောပါတယ်။
ဒုတိယသမဂ္ဂဥဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားဖို့ကျွန်တော်တို့ညှိနှိုင်းနေတယ်။အဲ့ဒါကိုကျွန်တော်တို့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံမှာရှိတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရုံးနဲ့ညှိနှိုင်းနေတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလက်တလုံးအစင်မပြေသေးဘူးလို့ပြောတယ်။ကျွန်တော်တို့ကဒီနေ့ရတယ်ဒီနေ့သွားမယ်။အလက်ပြန်ရမနေ့ပြန်သွားပဲအများဆုံးသွားခြင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်မပြေဘူးလို့ဟိုတာမန်ကြီးကပြန်ကြနေတဲ့အချိန်လေးဖြစ်တယ်။နောက်ဆုံးချိန်လေးက
ဟုတ်ကဲ့ဗ ారి မြအစင်မပြေရဖြစ်ပါလေစောစောပိုင်းတုန်းကဒီကော်ဖီယာနန်ကော်မရှင်သွားထားတာရှိပါတယ်ခင်ဗျာဒီလက်ရှိမောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်ကမှဘာလို့အဲ့ဘက်ကိုသွားဖို့အစင်မပြေဖြစ်ရတာပါလဲခင်ဗျာ
အဲ့မေးခွန်းကိုကျွန်တော်တို့ဘင်္ဂလားဒေ့ရှ်သမ္မတကြီးကိုလည်းမေးနေပါတယ်ကျွန်တော်တို့လည်းအဲ့ဒီအခြေအနေကိုသိချင်နေပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကော့ဘဇာဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလအတွင်း၄ရက်တာတောက်ရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီကလည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေဟာတူထင်ထားတာထက်ပိုပြီးဆိုးပါခဲ့တယ်လို့ပြောဆိုထားပါတယ်။အောက်တိုဘာလ၉ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးတင်းရှောင်ခဲ့သူတွေကိုစစ်ဆစ်ပြီးတော့ပြန်လည်ခေါ်ယူသွားမယ်လို့မြန်မာအစိုးရဘက်ကပြောဆိုထားတာပါ။ဒါပေမဲ့လည်းတစ်ဖက်နိုင်ငံကိုရောက်ရှိနေတဲ့ဆိုတဲ့ဒုက္ခသည်အရေးတက်ဟာနိုင်ငံတကာနဲ့အစိုးရရဲ့ပြောဆိုမှုတွေဟာအတော်လေးကြွေးပြချားနေတာကြောင့်ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာအရင်စစ်ဆေးဖို့လိုတယ်လို့အစိုးရဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့တောင်သူလယ်သမားတွေအတွက်နိုင်ငံတော်သမ္မတကဘာတွေကတိပြုပြောဆိုခဲ့တယ်လဲဆိုတာကိုနားဆင်ရပါမယ်တောင်သူလယ်သမားတွေအတွက်ခိုင်မာတဲ့ဈေးနှုန်းနဲ့ပြည်တွင်းပြည်ပဈေးကွက်တွေရဖို့ဈေးပြိုင်စနစ်ဖော်ဆောင်ပေးမယ်လို့ဒီကနေ့ကြာရောက်တဲ့တောင်သူလယ်သမားနေ့မှာနိုင်ငံတော်သမ္မတကကတိပြုပြောဆိုလိုက်ပါတယ်။လေယာကန်နမှာပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့ဆောင်ရွက်ပေးမယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေရဲ့ဘဝမြင့်လာဖို့အစိုးရအဆက်ဆက်ကကတိပြုပြောဆိုခဲ့ကြပေမဲ့အခုအချိန်ထိဒီကတိကဝတ်တွေကိုထိထိရရမလုပ်နိုင်ခဲ့ကြဘူးလို့တောင်သူလယ်သမားအရေးလှုပ်ရှားသူတွေကဝေဖန်ပါတယ်။ဒီအကြောင်းVOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ဟာကျမတို့မြန်မာနိုင်ငံရဲ့တောင်သူလယ်သမားနေ့ပါ။ဒီနေ့အတွက်သမရာကြီးကတဝင်းလွာပေးပို့တာမှာအခုလိုထည့်သွင်းပြီးကတိပြုပြောဆိုလိုက်တာဖြစ်ပါတယ်။သမရာကြီးပေးပို့ထားတဲ့တဝင်းလွာထဲမှာဒီအချက်တွေပြင်တောင်သူလယ်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်ဝန်မှရှိနေတဲ့လေယာထုတ်ကုန်တမဝရမအသင်းတွေဖွဲ့စည်းတည်ထောင်ပြီးမြင့်တင်သွားဖို့လှုံ့ဆော်မယ်လို့လည်းကတိပြုပြောဆိုထားတာရှိပါသေးတယ်။တောင်သူလယ်သမားတွေနဲ့ပတ်သက်လို့တောင်သူလယ်သမားအခွင့်အရေးကောက်ွယ်ပေးဖို့ကိုလှုပ်ဆောင်ပေးမယ်လို့ပြောဆိုထားပေမဲ့လေယာမီဆုံးရှုံးနေရတဲ့တောင်သူလယ်ရဲ့အတွက်လေယာမီနဲ့ပတ်သက်လို့ဘာတွေလုပ်ပေးမလဲဆိုတာကိုတော့တိတိကျကျသမရာကြီးကပြောဆိုထားခြင်းမရှိပါဘူး။တောင်သူလယ်သမားအရေးလှုပ်ရှားသူတွေကတော့အစိုးရတဲ့လက်ထက်မှာလည်းအစိုးရဟောင်းတုံးကလိုပဲတောင်သူလယ်သမားတွေအတွက်ဘာမှထိထိရောက်ရောက်လုပ်ပေးတာမျိုးမရှိပဲဖဲကျင်ထားကြစေဖြစ်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာလေယာမြေမတရားသိမ်းခံရတဲ့တောင်သူလယ်သမားတွေအတွက်လေယာမြေပြဿနာဖြေရှင်းပေးမှုကအရင်အစိုးရလက်ထက်တုန်းကလိုပဲတာဝန်ယူမှုမရှိသေးတာကြောင့်လယ်သမားတွေမှာနစ်နာနေရဆဲဖြစ်တယ်လို့မြန်မာနိုင်ငံတောင်သူလယ်သမားများသတ်မှတ်ကဗဟိုမှဥက္ကဋ္ဌမက်ဆုဆုနေကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်။ဒီတိုင်းဒေသကြီးမြို့ချုပ်ပြည်ကနေပြီးတော့ဒီလေယာမြေပြန်လဲစစ်ဆေးရေးအဖွဲ့ကြီးဖွဲ့နေပြီးတော့ကနေဖွဲ့တယ်ဖွဲ့ပြီးတော့ပြန်လဲစစ်ဆေးတယ်စစ်ဆေးပြီးတော့ကတောင်ဒေသကြီးအစိုးရအဖွဲ့ကြီးကနေမြေယာပြန်ပေးတာမျိုးတွေခါမျိုးတွေထုတ်တယ်ပေါ့နော်အဲ့ဒီနောက်ပိုင်းလေးကြာပေါ့နော်မြေငင်းပွားမှုတွေကိုပေါ့နော်တင်ပြပါဆိုပြီးတော့အစိုးရတက်ကနေပြီးတော့အဲမြို့နယ်လေးကြီးရွာတွေမှာပေါ့နော်ဒီတော့မြေငင်းပွားမှုတွေတင်ခိုင်းတာမျိုးတွေလည်းကျွန်တော်တို့သိရတယ်ပထမအစပိုင်းမှာပြောင်းလဲလာတယ်လို့ဖြစ်ပြီးတော့အဲတော့အလဲပိုင်းလောက်လေးကြာလဲကြာပြောင်းလဲတယ်လို့နဲ့မပြောင်းလဲဘဲနဲ့ပေါ့နော်မြေငင်းပွားမှုတွေသွားပြောတဲ့အခါမှာတာဝန်မှုတာဝန်ခံမှုတွေမရှိဘဲနဲ့ဘလုံးပုတ်တယ်လို့ပေါ့နော်
တောင်သူလက်သမားတွေအတွက်လက်ရှိအစိုးရတက်ကိုမဆုစုတွေကအခုလိုတောင်းဆိုလိုက်ပါသေးတယ
်တောင်သူလက်သမားကကွယ်ဆန့်ဆောက်ရေးဥပဒေထဲမှာဆိုရင်လည်းဒါပြတော့ပြတ်ထန်းထားလို့အဲ့ဒါရောညီဥပဒေတွေနဲ့ပေါ့နော်အဲမြင်းနဲ့စတဲ့အကောင့်ထဲပေါ်ပြီးဖို့ရေတောင်သူလက်သမားတွေတက်ရဲ့အကျိုးမပြုတဲ့ 不不得的不能哎现在变成比较将来变不也什么都要当时的嘛。
比如说的话当初来的嘛而老的嘛也要跟我们这个配合无所定位啊了。当初来的嘛也不要配合我的话我不得的呢该会被大部分的路都该不要的。那是等一下来啊没人呢不得比楼上的一般都该哭了先表了吧。
来人没人你呢不得比较像那种汤这个故事里面都不得呢你你你我呀哎呀你呢把这里的就那种楼上你把的哎你锻炼在上呀干那里嘛就那种楼标啊没太太问问把问你的楼户顶掉了把的就那种在那牛的心里老比如说故事里的太一个大的自己比如楼上这里来去把的哎呀我不得把你上呀那把这里的ကျွန်တော်တို့ကတင်ပြတာတာဒီပဲရှိပါတယ်ဘယ်အချိန်ကြီးရောက်ပြီလဲဆိုတာတော့ကျွန်တော်အသေးစိတ်ပြောလို့မရသေးပါဘူ
းလက်ရှိမှာတောင်သူလေသမားတွေဘဝကကျွေးမိတန်နေရနဲ့လေပတ်နေရစေပါတဘာဝဘေးရန်တွေအကြောင်းပျက်စီးဆုံးရှုံးသွားတဲ့စိုက်ပျိုးစိတ်ချင်းငွေတွေမဆက်နိုင်တဲ့တောင်သူတွေအတွက်အစိုးရဘက်ကတက်ညာစွာစဉ်းစားပေးဖို့နဲ့မတရားသိမ်းဆည်းခင်လဲမြည်တွေအတွက်တောင်သူတွေရှိပြန်လဲရရှိဖို့တောင်သူလေသမားရေးလှူရှားသူတွေကတောင်းဆိုနေကြပါတယ်တောင်သူလေသမားအခွင့်အရေးဥပဒေဆိုတာရှိနေပေမဲ့ဤဥပဒေမထွက်သေးလို့တောင်သူလေသမားတွေကအခုချိန်ထိတိတိယောက်ကောက်ွက်ပေးနိုင်ခြင်းမရှိသေးသလိုတောင်သူတွေရဲ့လဲရမြည်တွေဟာလည်းမတရားသိမ်းဆည်းခံနေရစေဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော့မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့စနေနေ့ညတိုက်ရိုက်လည်လိုင်းဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာလူ့ခွင့်ရေးခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရသာစိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင
်။စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။ VOA မြန်မာပိုင်းကတိုက်ရိုက်လေးလိုက်ဆွေးနွေးခင်းအစီအစဉ်ကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောရရှင်တွေနားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့ American နိုင်ငံရေးဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ Congress လွှတ်တော်မှာသမ္မတ Trump မိကုံပြောပြီးနောက်တနေ့မှာတော့အမေရိကန်သမ္မတ Donald Trump ရဲ့မိကွန်းဟာလေးတန်းပြော့ပြောင်းလာပြီးအကောင်းမြင်ပုံပိုများလာတယ်လို့မြို့တော်ဝါရှင်တန်ကအရာရှိတွေကသုံးသပ်ကြပါတယ်။သမ္မတ Trump ရဲ့ပြည်တွင်းရေးကိစ္စရတွေကိုကွန်ဂရက်လွှတ်တော်ကစပြီးကင်တွယ်လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဒီလိုသဘောထားပြောင်းလာတာတွေဟာခဏတာပဲလားဒါမှမဟုတ်ဆက်ပြီးရှိနေအောင်မလားဆိုတာသမ္မတကိုထောက်ခံသူတွေဝေဖန်သူတွေနဲ့သုံးသပ်သူတွေကသိချင်းနေကြပါတယ်သမ္မတရဲ့ကွန်ဂရက်မိန့်ခွန်းနောက်ဆက်တွဲဖြစ်စဉ်တွေကို VOA သတင်းတော်ဂျင်းစမလိုသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြပေးပါလိမ့်မယ်ရှင်
။သမ္မတထရဟာသူ့ရဲ့နိုင်ငံရေးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် Republican Congress လွှတ်တော်အမတ်တွေနဲ့အိမ်ပြီးတော့မှတွေ့ဆုံပါတယ်
။ We're just here to start the process.
မူဝါဒရေးရပြောင်းလဲမှုတွေစတော့မှာပါ။အောင်မြင်မှုကြီးတွေရမယ်လို့ကျွန်တော်ထင်ပါတယ်။
အင်္ဂါနေ့ကကွန်ဂရက်လွှတ်တော်မှာသမ္မတ Trump ပြောဆိုသွားတဲ့မိန့်ခွန်းမှာလေးသက်မမမဟုတ်ဘဲအကောင်းမြင်တဲ့ဟန်ပါတယ်ဆိုပြီးချီးကျူးမှုတွေရှိနေပါတယ်
။ I am asking everyone watching tonight to seize this moment.
ဒီညမိန့်ခွန်းကိုကြည့်နေသူတွေအားလုံးကိုပြောချင်တာကကိုကိုကိုယုံကြည်မှုထားပါတယ်။ခင်ဗျားတို့ရဲ့အနာဂတ်နဲ့အမေရိကန်ပြည်ထောင်စုကြီးပေါ်ယုံကြည်လိုက်စမ်းပါလို့ပြောချင်ပါတယ်
။သမ္မတစီကသမ္မတဆန်နဲ့တုံ့ပြန်မှုလိုနေတဲ့အချိန်မှာသမ္မတ Trump ကအခုလိုပြောလိုက်တာလို့သုံးသပ်သူ Jeremy Mayer က Skype ကတဆင်ပြောလိုက်ပါတယ်။
This was the best speech I've ever seen the man give.
သမ္မတ Trump ကိုကျွန်တော်အနီးကစောင့်ကြည့်နေခဲ့တာပါ။သူပြောခဲ့သမျှမိကုံးတွေထဲမှာဒီမိကုံးကအကောင်းဆုံးပါ။
သမ္မတထရန့်ပြောလို့ရှိတဲ့မိကုံးလေးထဲမှာတွေ့လို့မရှိတတ်တဲ့တည်ငြိမ်တဲ့လေတံအားလုံးပူပေါင်းပြီးတော့တနေမမြင်နှိမ့်နေနေလှုပ်သွားခြင်းနဲ့ဆိုတဲ့လေတံကိုတွေ့နေရပါတယ
်။သမ္မတရဲ့လေတံပြောင်းလာမှုကကွန်ကရစ်မှာအတိုက်ခံညှင်းပွားမှုတွေဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့အခွန်ပြင်ဆင်မှုကိစ္စရပ်တွေကိုဖြေရှင်းဖို့ပိုလွယ်လာနိုင်တယ်လို့ပါတီနှစ်ဖက်လုံးဆိုင်ရာမူဝါဒအဖွဲ့ကဂျွန်ဖော်တီယာကပြောပါတယ်။
A lot of the details and how to do it is still very much a difficulty for
us. တမရထရမ့်အနေနဲ့သူရှေ့ဆက်ချင်တဲ့လမ်းကြောင်းအတွက်အသေးစိတ်အစီအစဉ်တွေကိုချပြနိုင်မှုတော့ခက်ခဲနေပါသေးတယ်။ဒါကြောင့်သူအစီအစဉ်တွေနောက်လိုက်မဲ့ Republican တွေကိုရှေ့သွားမဲ့လမ်းကိုပြပြီးဥဆောင်ဥရွက်မှုကိုသူ့အနေနဲ့ပြသမှသာရှေ့ဆက်ပြီးစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရတဲ့အခါအဆင်ပြေနိုင်မှာပါ။
ဒီမိုကရက်အောက်လွှတ်တော်ခေါင်းဆောင် Chuck Schumer အပါအဝင်ဒီမိုကရက်တွေကတော့ခုချိန်ထိဆက်ပြီးတန်တရားရှိနေတော့မှာပဲ။
His speeches are always totally detached from reality.
မြန်မာသူမိန်ကွန်းတွေနဲ့လက်တွေဘဝအဆင်မမရှိပါဘူး။သမ္မတရဲ့မိန်ကွန်းတွေကအမေရိကန်ကလူ့သမားလူထမ်းစားတွေကိုဥတီပြီးပြောတယ်ဆိုရင်လည်းသူ့အစိုးရရဲ့သုံးချက်တွေကလက်ရအစွန်ရောက်လွန်ပြီးလူ့သမားလူထမ်းစားတွေကောင်းကျိုးမကြည့်ပါဘူး
။သမ္မတရဲ့မိန်ကွန်းကိုကြိုက်တဲ့မကြိုက်တဲ့အဖွဲ့ဆိုပြီးနှစ်ခုကွဲနေတယ်လို့စစ်တမ်းတွေကဖော်ပြထားတဲ့အကြောင်းကိုပညာရှင် James Thurber ကပြောပါတယ်။
He's at the lowest percentage in the polls at 40% than any president since we've been measuring.
တမန်တော်ဒွိုက်အိုက်ဇင်ဟောဝါလက်ထက်ကလေးကတမန်တော်ကိုပြည်သူတွေဘယ်လောက်သဘောကျတယ်လဲဆိုတဲ့စစ်တမ်းတွေကျွန်တော်တို့ကောက်ခဲ့တဲ့အထက်မှာလက်ရှိတမန်တော်နဲ့ထရမ့်ကတော့40ရာခိုင်နှုန်းနဲ့လူတွေရဲ့သဘောကျမှုအနည်းဆုံးကိုရထားတာဖြစ်ပါတယ
်။တမန်တော်ထရမ့်ရဲ့အကောင်းမြင်တဲ့ဟန်နဲ့မင်ကွန်းတွေစက်တိုက်ရှိလာအောင်မလားဆိုတော့ကို Republican နဲ့ Democrat တွေအားလုံးတို့ကသိချင်နေကြတာလို့ Jeremy Mayer ကပြောပါတယ
်။ Trump has shown last night that he's up to the job of acting like a real president finally
အင်္ဂါညတုန်းကတော့တမရထရန့်ကတမရဆန်တဲ့မိကုံးမျိုးပြောနိုင်တယ်ဆိုတာကိုပြသလိုက်နိုင်ပါတယ်အမှန်တကယ်တမရပီတရဲ့နိုင်ငံရေးလှုပ်ဆောင်ချက်မျိုးလှုပ်ဆောင်နိုင်မှာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာပါ
တမရထရန့်မဲဆွယ်စည်းရုံးစဉ်ကာလတုန်းကပေးခဲ့တဲ့ကတိတွေကိုလက်တွေ့လှုပ်ဆောင်နိုင်ဖို့ကတော့စင်ခုံမှုတည်းရဲ့အနေနဲ့ကြိုးစားရအောင်မှာဖြစ်ပါတယ်ရှင
်မအီတန်စင်တင်ပြခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7 ဂျိုတူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်နှုတ်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်နိုဝင်ဘာသမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကဂျာဝန်စွပ်ဖက်ခဲ့မှုတွေစုံစမ်းစစ်ဆေးရမှာရှင်းနေရုပ်ချက်ဆက်ရှင်ကင်းကင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ဒါမှမဟုတ်ရာဟုကနှုတ်ထွက်ပေးဖို့ဒီမိုကရက်လွတ်တော်မတ်တီကတောင်းဆိုလိုက်ပါတယ်ရှင်းနေရုပ်ဆက်ရှင်စာအမေရိကန်နိုင်ငံဆိုင်ရာရုရှားတံမတ်ကြီးနဲ့ပြီးခဲ့တဲ့နေ့တွေတွေ့ဆုံခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်အတိုက်ခံတွေကတောင်းဆိုလိုက်ကြတာပါအမေရိကန်တရားရေးဌာနအကြီးအကဲဖြစ်အတီဗျူခန့်ဖို့ဇန်နဝါရီလရဲ့လွှတ်တော်မှာကျန်းမာရေးမေးခွန်းထုတ်ခံခဲ့ရစီမှာတော့သူ့အနေနဲ့ရုရှားနဲ့ဆက်သွယ်မလုပ်ခဲ့ဘူးလို့ညှင်းဆန်ထားပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရလက်ထက်ကအရာရှိတချို့ဟာသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးတာဝန်ခံတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဖြစ်နိုင်ခြေရှိတဲ့ပတ်သက်ဆက်နွယ်မှုတွေကိုနောက်ပိုင်းမှာစုံစမ်းစစ်ဆေးသူတွေအလွယ်တကူတွေ့နေအောင်ဆောင်ရွက်ခဲ့တဲ့အကြောင်းနယူးယောက်တိုင်းသတင်းစာကရေးသားလိုက်ပါတယ်။နယူးယောက်တိုင်းသတင်းစာကကိုကရေးသားထားတဲ့လက်ရှိနဲ့အရင်ကအစိုးရတာဝန်ရှိသူဒါဇင်ဝက်ကျော်လောက်ထဲမှာတချို့ကတော့လွှတ်တော်ကထိရရစုံစမ်းစစ်ဆေးဖို့နဲ့ဒီကိစ္စတွေပေါ်အများကအာရုံစိုက်လာအောင်အချက်လက်တွေနဲ့ပတ်သက်တာတွေကိုပြောရဆိုတာတွေလုပ်ခဲ့တဲ့အကြောင်းလဲသတင်းကရေးသားထားပါတယ်။စီးရီးယားနိုင်ငံအဲဘတ်မျိုးနီအမေရိကန်ကအားပေးနေတဲ့စီးရီးယားတပ်ဖွဲ့တွေပေါ်ရုရှားနဲ့စီးရီးယားလေတပ်တို့ကမှားယွင်းဘုံးကျဲချခဲ့ပြီးအမေရိကန်တပ်ဖွဲ့တွေကတော့ကီလိုမီတာအနည်းငယ်လောက်မှာရှိနေတဲ့အကြောင်းယူရိုနိုင်ငံမှာရှိတဲ့အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူကပြောဆိုလိုက်ပါတယ်ဘုံးကျဲတက်ခဲ့မှုကြောင့်အဲဘတ်မျိုးတောင်ဘက်နဲ့ရှေ့ဘက်ကကြေးရွာတွေမှာအဲစစ်သွေးကြွတွေတိုက်နေတဲ့စီးရီးယားအရာရာညင်ပေါင်းဖွဲ့တွေထိခိုက်မှုလည်းရှိခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ရဲ့အဖေလူမေဝဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်ရရှိသူဖြစ်ထိမ့်သိမ့်ထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုအာနာမင်မလေးရှားအာနာမင်နေရပြန်ပို့ဖို့စီစဉ်နေပါတယ်။အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချွန်ချိုကိုတော့တရင်နှစ်ပတ်ကြာထိမ့်သိမ့်ထားတာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ကျွန်မတို့နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ Lightometer 24 25 30နဲ့ 50 နဲ့ Flymeter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you.
This program has come to you from the Voice of America, Washington.